ထိုင်းမြန်မာနယ်စပ်ကက်ချနာပူရီ KI မှာကုန်တွေကနဲ့တည်ဆောင်လာတဲ့တရားမဝင်မြန်မာ94ယောက်ကိုထောင်ပါပုံမြို့နယ်တခွန်ရက်စစ်ဆေးရရဲတပ်ဖွဲ့ကဒီကနေ့မတ်လ3ရက်နေ့မနေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းကက်ချနာပူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်2024ခုနှစ်ထက်မှာရေအတွက်အများဆုံးစုလိုက်ပြုံလိုက်ဖမ်းမိထားတဲ့ဖြစ်ပါတယ်ဒီသတင်းကို VOA သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်မှာကုန်တင်6သိန်းကားကြီးနဲ့တရားမဝင်မြန်မာ94ယောက်ကိုပွဲစားတွေကတဲဆောင်လာတာဖြစ်ပါတယ်ကလေးလူကြီး90ကျော်လိုက်ပါလာတဲ့ကုန်တင်ကားကြီးကိုထောင်ပါဖို့မြို့နယ်ထက်ခွန်ရဲစစ်ဆေးဂိတ်ကနေမတင်ငါလို့စစ်ဆေးရကနေဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးအလုသမားကြီးလှုပ်ရှားသူဦးမိုးကျူးကအခုလိုပြောပါတယ်
အဲ့ဒါကတော့ထိုင်းနိုင်ငံအနောက်မြောက်ပိုင်းထိုင်းနဲ့မွန်ပြည်နယ်နယ်စပ်ဖြစ်တဲ့ကန်ချနာပူရီခရိုင်ထဲမှာပြားမွေမြန်မာ94ယောက်ကိုကန်ချနာပူရီခရိုင်ထောက်ပါဘူးမြို့နယ်စစ်စီးတပ်ဖွဲ့ရနေပြီးတော့မလ3ရက်နေ့နမက်တော်ကဖမ်းဆီးခဲ့တယ်ဆိုတဲ့အကြောင်းသူတို့ကိန်းထုတ်ပြန်ထားတာရှိပါတယ်အဲ့တော့သူတို့94ယောက်ကိုကန်ချနာပူရီခရိုင်ဒီထောက်ပါဘူးညနေနေမိတ်ထဲမှာဘလူဖမ်းမိလာတယ်ဆိုတော့သူစီးလာတဲ့ကုန်တင်ကားကိုမတင်ကားတဲ့အတွက်ကတနာပူဒီရဲတပ်ဖွဲ့ကနေတာစီစစ်စီးရာနေအခုလိုဖမ်းဆန်းလာဖြစ်တယ်။အဲကုန်တင်ရင်ပေါ်မှာအမျိုးသား60ရှိဦးအမျိုးသမီး32ဦးကလေးငယ်9ဦးစုစုပေါင်းတရားမဝင်မှာ94ဦးပါတယ်။ကြီးကျက်ကပ်စွာနဲ့ကားပေါ်မှာလိုက်ပါလာကြတာဖြစ်တယ်။အကြီးအကျယ်အများဆုံးအဖမ်းခံရတဲ့တရားမဝင်နေစားချက်ကြောဝင်ရမှုတခုလို့အရင်ဆုံးပြောချင်ပါတယ
်သူတို့တွေဟာပွဲစားကိုဘန်းငွေ3000ခန့်မြန်မာငွေနဲ့ဆိုကျပ်ငွေ330လောက်ပေးပြီးထိုင်းမှာအလုပ်လုပ်ဖို့ထွက်လာခဲ့ကြတာပါသူတို့တွေကိုတဲဆောင်လာတဲ့ကုန်တင်ရင်မောင်းကတော့ထွက်ပြေးနေစေဖြစ်တယ်လို့လည်းဆိုပါတယ
်သူတို့94ယောက်ကပွဲစားကိုတဦးကိုထိုင်းဘန်းငွေ2000နဲ့2000ခွဲနဲ့3000တက်ကြာပေးပြီးတော့ထိုင်းနိုင်ငံထဲမှာအလုတ်လုတ်ကံကိုလာကြတာဖြစ်တယ်။ကုန်တင်ရင်မောင်းကတော့ထွက်ပြေးလွတ်မြောက်နေစေတဲ့ဖြစ်ပြီးတော့ရဲတပ်ဖွဲ့ကလည်းသူ့ကိုအပူရင်းလိုက်လံရှာဖွေခန်းကြီးနေတယ်
။ဟာရဲ့တရားမဝင်မြန်မာတွေကိုတော့လောင်ဝကဥပဒေနဲ့အရေးယူပြီးမြန်မာဘက်ကိုပြန်ပို့သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောပါတယ်။အလားတူမလာတရနေ့ကလည်းတက်ခရိုင်ထပ်ဆောင်ရမြို့နယ်ထဲမှာပိကကားတစ်စီးပေါ်မှာမြန်မာ12ဦးဖမ်းမိခဲ့တယ်လို့တတိချင်းနေကြလိုက်ပါလာတဲ့မြန်မာရှိဦးကိုလည်းဖေဖော်ဝါရီလ29ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်သည့်တရားဝင်အထောက်အထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း3,400ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300ကျော်ရှိနေပါတယ်။ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားမဝင်အထောက်အထားမရှိတဲ့မြန်မာတွေလည်းနှစ်တန်းကျော်လောက်ရှိမယ်ဆိုပြီးအလုသမားကြီးလှုပ်ရှားဆောင်ရွက်နေသူတွေကခံမှန်းထားပါတယ်အခုလိုမျိုးတရားမဝင်လမ်းတွေကနေလာရင်အဖမ်းခံရသူတွေကနှစ်စဉ်တောင်းကနန်းနဲ့ရှိနေပြီးကိုဗစ်ကပ်ဘေးကာလကတော့တနည်းကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာ5000လောက်ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်ရှင်